ပင်နဂွန်စစ်တာနာချုပ်လက်ထောက်အကြီးကဲဟောင်းအက်စတန်ကာတာကိုကာဝေးဝန်ကြီးသစ်အဖြစ်အမေရိကန်သမ္မတဘရက်ဥဘာမားကဆိုတင်သွင်းလိုက်ပါတယ်။တောက်ကြောင်နေ့ကအင်ဗျူရောမှာသမ္မတကအခုလိုကြေညာခဲ့တာပါ။မစ္စတာကာတာဟာယူပဗေဒပညာရှင်တဦးဖြစ်ပြီးအစစ်မြင့်စစ်လက်နက်ပစ္စည်းဆိုင်ရာကျွမ်းကျင်သူနဲ့2011ခုနှစ်ကနေ2013ခုနှစ်အထိလက်ထောက်ကာဝေးဝန်ကြီးအဖြစ်နဲ့လည်းတာဝန်ထမ်းဆောင်ခဲ့ပါတယ်။အဲဒီမတိုင်ခင်မှာပင်နဂွန်ရဲ့ထိပ်တန်းလက်နက်ဝယ်ယူသူအဖြစ်နှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ဘူးပါတယ်။အက်စ်လိုလည်းခေါ်တဲ့မစ္စတာကာတာဟာနီးပညာနဲ့မဟာဗျူဟာအမြင်ပေါင်းဆက်ထားတဲ့ထူးခြားတဲ့အရေးသွေးတွေကိုဆောင်ကျဉ်းလာနိုင်သူဖြစ်တယ်လို့သမ္မတဥဘာမားကဆိုပါတယ်။ဝါရှင်တန်ကအဓိကနိုင်ငံရေးပါတီကြီးနှစ်ရက်စလုံးရဲ့ထောက်ခံမှုကိုရရှိထားတဲ့သူကိုအထက်လွှတ်တော်ကကာကွယ်ရေးဝန်ကြီးအဖြစ်အတည်ပြုပြီးရင်တော့နှစ်နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးဖိအားပေးမှုကြောင့်လွန်ခဲ့တဲ့လကနှုတ်ထွက်သွားတဲ့ Chuck Hagel နေရာမှာတာဝန်ထမ်းဆောင်မှာပါ။တောက်ကြနေကသမ္မတဥဘာမားဒုသမ္မတ Joe Biden နဲ့အတူ Mr. Carter ကတကယ်လို့ကာကွယ်ရေးဝန်ကြီးတာဝန်ကိုထမ်းဆောင်ဖို့အတည်ပြုပြီးရင်တော့သမ္မတဥဘာမားကိုသူ့အနေနဲ့ထိရောက်တဲ့မဟာဗျူဟာနဲ့စီးအကြံဉာဏ်တွေကိုပေးမယ်လို့ကတိပြုပြောကြားခဲ့ပါတယ်ခင်ဗျာ။